Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မလ6ရက်တနင်္လာနေ့မနက်ဖြန် VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOE Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုဥဆောင်မှုဝင်နဲ့အတူကြီးညာပေးမှာပါတမရဟောင်းဘယ်ရင်အိုဘားမားအစိုးရအဖွဲ့ကထောင်ဝိုင်းနဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့တမရထရမ့်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ကိုအမျိုးသမီးများရက်သက်သက်ပတ်ဖြစ်နေပထမဆုံးကျင်းပဖို့ရှိပါတယ်တရုတ်နိုင်ငံကဒေရုညဉ့်ညမ်းမှုကိုအမြန်ဆုံးဖြေရှင်းပေးမယ်လို့တရုတ်ဝန်ကြီးချုပ်ကကတိပေးလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွှန်
။ကောင်းပါပြီရှင်။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တပ်တေခံကတ်ထုတ်ပေးတဲ့နေရာကိုတွားရကြတဲ့ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအဖမ်းခံနေရတာဘာကြောင့်ပါလဲ
။ဒါကြောင့်ဖြစ်သမ်းမဲ့ဆိုလို့ရှိရင်တို့တိုင်းနိုင်ငံမျိုးနဲ့လုပ်သမားတွေမှာတော့တော်ရင်တော့တကယ်ပတ်သက်ခွင့်သာယူမှသွားပါလို့ပြောတာ။အခုကျွန်တော်မေဆိုင်မဲဆောက်ပုံတော့အဲ့ဒါကျွန်တော်ဖတ်သမ်း။
ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကအလုတ်သမားတန်ရာရှိရဲ့ရှင်းလင်းပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ဒေတာတွင်တရားစာတာထုတ်ယူသုံးဆွဲမှုစောင့်ကြည့်နေတဲ့ KDNG ကချင်လူမှုကွန်ရက်အဖွဲ့နဲ့ဒီဘူရီရဲ့တီးတန့်တွေ့ဆုံမိမြန်ကံကိုလည်းနားဆင်ကြရမှာပါ။ဒီအစီအစဉ်ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေရှိပါလိမ့်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်တနင်္လာနေ့မနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင
်။ပြီးခဲ့တဲ့နိုဝင်ဘာသမရရွေးကောက်ပွဲမဲပြီးမှုအတွက်ရုရှားကဂျန်ဝင်နှောက်ရှက်တာရှိမရှိစုံစမ်းမှုရဲ့တစိတပိုင်းဖြစ်နေရွေးကောက်ပွဲမတိုင်ခင်မှာသမရဟောင်းဘယ်ရင်အိုဘားမားအစိုးရအဖွဲ့ကထောက်လိုင်းရင်းနဲ့ပတ်သက်ပြီးအာဏာအလွဲသုံးစားလုပ်မှုရှိမရှိစုံစမ်းစစ်ဆေးပေးဖို့ထောက်လိုင်းရင်းအဖွဲ့တွေကိုကြီးကြပ်ရတဲ့လွှတ်တော်ကော်မတီကိုသမရဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။နယူးယောက်မြို့မှာရှိတဲ့ထရမ့်တာဝါကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တစ်လလောက်အလိုမှာသမရဟောင်းအိုဘားမားအဖွဲ့ကခေါ်နှားထောင်ခဲ့တယ်လို့စနေနေ့မှာသမရထရမ့်ကတက်တဲ့ထောက်တာတစုံတရာမပြဘဲသူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်ဆွဆွဲရေးသားထားတဲ့အချက်တွေပေါ့ဟာမမှန်ကန်ကြောင်းသမရဟောင်းအိုဘားမားရဲ့ပြောခွင့်ရကတုံ့ပြန်ခဲ့တာပါအမျိုးသားထောင်လိုင်းကြီးကဟောင်း James Clever ကတော့အဲ့ဒီချိန်ကသမရလောင်းဖြစ်တဲ့ရွေးကောက်ခံထားရသူကိုဖြစ်စေသူ့ရွေးကောက်ပွဲစီယုံရင်းအဖွဲ့ကိုဖြစ်စေအဲ့ဒီအဖွဲ့ကအဖွဲ့ဝင်တစုံတယောက်ကိုဖြစ်စေသူတို့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှားထောင်တာတခုမှမရှိခဲ့ပါဘူးလို့ NBC ရုပ်သံရဲ့တနင်္လာနေ့ Meet the Press အစီအစဉ်မှာပြောပါတယ်ဒါပြင်ရွေးကောက်ပွဲမတိုင်ခင်ကရောပြီးတဲ့အချိန်နောက်ပိုင်းမှာပါ Mr. Trump ကိုပြစ်မှတ်ထားတဲ့တယ်လီဖုန်းခိုးနှားထောင်ခွင့်ပြုဖို့အတွက်တရားရုံးရဲ့အမိန့်တစုံတရာလည်းမရှိခဲ့ဘူးလို့ Mr. Clapper ကပြောပါတယ်အခုလိုသမ္မတထရမ့်ကသူ့ရဲ့ဖုန်းကိုခိုးနှားထောင်တယ်လို့ဆွဆွဲနေတာနဲ့ပတ်သက်ပြီးဘာထောက်ထားရှိတယ်လဲလို့ Democratic Party နဲ့ Republican Party ပါတီနှစ်ရစလုံးကလွှတ်တော်အမတ်တွေကမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ
် American ပြည်တော်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်တတ်တဲ့သမ္မတရဲ့အမိန့်ကြေညာချက်အစ်စ်ကိုသမ္မတ Donald Trump ကဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်ရင်ကထုတ်ပြန်ခဲ့တဲ့ Trump အစိုးရအဖွဲ့ရဲ့အမိန့်ကိုပြည်ထောင်စုတရားရုံးတရုံးကဟန်တာပိတ်ဆို့ခဲ့တာခံခဲ့ရပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်တတ်ချက်ထဲမှာအမေရိကန်ကိုရွှေ့ပြောင်းအခြေချနေထိုင်ကြမဲ့ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာတော့အီရတ်နိုင်ငံမပါဝင်တော့ဘူးလို့အမေရိကန်သတင်းတွေမှာရေးသားဖော်ပြကြပါတယ်။ကနေဦးဇန်နဝါရီလ29ရက်နေ့ကသမ္မတထရမ့်လက်မှတ်ရေးထိုးပြီးတော့ထုတ်ပြန်ခဲ့တဲ့စာရင်းမှာအီရတ်နိုင်ငံနာမကအီရန်၊လစ်ဗျာ၊ဆူမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေပါဝင်ခဲ့ပါတယ်။အဲဒီကန့်သက်တားမြစ်မှုကြောင့်ကမ္ဘာအနှံ့လေဆိပ်တွေမှာအခြေအနေတွေဖျော်ဖျက်ဖြစ်သွားခဲ့ရပြီးလူဝင်မှုကြီးကြပ်ရေးရရှိတဲ့အနေနဲ့ကန့်သက်ခံရသူတွေထဲမှာအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ကိုင်ဆောင်ထားသူတွေနဲ့ပြည်ဝင်ဝင်ဗီဇာအတူပြည့်ချက်ရရှိထားပြီးသူတွေပါဝင်နေသလားဆိုတာဝေခွဲမရဖြစ်ခဲ့ကြပါတယ်။တမရရဲ့ယာယီပြည်ဝင်ဝင်ကန့်တတ်တဲ့အမိန့်ပေါ်ဆိုင်းငံ့လိုက်တဲ့ပြည်တော်စုတရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကအတူပြည့်လက်ခံလိုက်ပြီးဒီအမိန့်ဟာအခြေခံဥပဒေနဲ့ကိုင်းညီမှုရှိရလားဆိုတာကိုစမ်းစစ်နေတယ်လို့သိရပါတယ်။
ပြည်ထောင်စုအကြံဖက်သမားတွေဟာအရင်ကပြစ်မှုတစ်စုံတည်းမကျူးလွန်ဘူးသူတွေဖြစ်နေတယ်လို့အသက်လက်ပိုးပြီးငယ်နေတာတွေ့ရတယ်လို့ဗြိတိသျှသူတေသနဌာနကြီးတစ်ခုဖြစ်တဲ့ Henry Jackson Society အဖွဲ့အစည်းခံစာမှာဖော်ပြပါတယ်။တိုက်ခိုက်မှုလို့ဖို့စီစဉ်နေတော့နောက်ဆုံးဆက်လောက်မှာဖြစ်စေအကြံဖက်မှုတစ်စုံတည်းမလုပ်ခင်ကလေးမှာဖြစ်စေအဖမ်းခံရသူတွေကိုလေ့လာပြီးထုတ်ပြန်ခဲ့တဲ့အစည်းခံ Hannah Stewart ကပြောပါလေ1998ကနေ2010တွေကာလတွေတုန်းပြည်ရင်းလုံခြုံရေးအတွက်ဖွဲ့ထားတဲ့ British ထောင်လိုင်း MI5 ကအစ္စလာမ်အကြမ်းဖက်သမား၄ပုံ၃ပုံကျော်ကိုတိနေတာမို့48ရာခိုင်နှုန်းလောက်ကိုမျက်ခြင်မပြတ်စောင့်ကြည့်နိုင်ခဲ့တယ်လို့ပြောပါတယ်ဒါပေမဲ့2017ကနေ2015အတွင်းမှာတော့သူတို့တိတဲ့အကြမ်းဖက်သမားအရေးအတွက်ကထက်ဝက်ကျော်ကျသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါပြင်အကြမ်းဖက်မှုလုပ်တဲ့ဂျေဟတ်အဖွဲ့ဒါမှမဟုတ်အစွမ်းအောက်အဖွဲ့တွေကိုဝင်ရောက်တဲ့အမျိုးသမီးဥယျာဉ်ဟာလည်းပိုးပြီးများလာတယ်လို့အစိုးရခန်းစာမှာရေးသားထားပါတယ်
။ဥရောပနိုင်ငံကြီးကခေါင်းဆောင်၄ဦးဟာ EU ဥရောပသမဂ္ဂရဲ့အနာဂတ်စီရေးအတွက်ဒီနေ့တင်းလင်းလာနေမှာဆွေးနွေးနေကြပါတယ်။တချိန်ထဲမှာပဲဥရောပသမဂ္ဂအဖွဲ့ဆက်လက်တည်ရှိရေးနဲ့ပတ်သက်ပြီးတော့တန်တရားတွေဖြစ်စေတဲ့ပြဿနာမျိုးစုံရင်ဆိုင်ကြုံတွေ့နေကြပါတယ်။ Brexit ဆိုတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ခဲ့တာ EU အတွင်းမှာအမျိုးသားဝါဒီတွေကြီးထွားလာနေတာ EU ပေါ်ယုံကြည်မှုနည်းတဲ့တမရထရမ့်အစိုးရဝါရှင်တန်မှာတက်လာခဲ့ပြီးတဲ့နောက်ပိုင်းအခြေအတင်းညှင်းခုမှုတွေဖြစ်ပေါ်နေတဲ့ EU အနေနဲ့ရှေ့ဆက်ဘလူးခီးဆက်ကြမလဲဆိုတော့ဂျာမနီအီတလီစပိန်အစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့ပြင်သစ်နိုင်ငံပဲရစ်မြို့စင်ဂျီဘုံဘာဆီလိုနန်းတော်မှာပြင်သစ်တမရဖန်ဆွာအော်လန်ကညစာစားပွဲနဲ့တီးခင်းပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်ဒီကိစ္စကမလ25ရက်နေ့ EU ထိပ်သီးညီလာခံအစည်းအဝေးကျင်းပတဲ့ခါမှာထွက်ပေါ်လာဖို့ရှိနေတယ်လို့လာမဲ့ EU ညီလာခံဟာဒီဖွဲ့တီထောင်မှုဖြစ်လာရတဲ့ Rome တဘောသူစာချုပ်အနှစ်60ပြည့်မြောက်တဲ့ကာလနဲ့လည်းတိုက်ဆိုင်နေပါတယ်EU ဥရောပသမဂ္ဂအဖွဲ့ကြီးဟာအလွန်အန္တရာယ်ကြီးမားတဲ့အခြေအနေမှာရောက်ရှိနေပါတယ်အဖွဲ့ကြီးပြတ်သွားနိုင်တယ်လို့ပြင်သစ်နိုင်ငံနိုင်ငံတကာဆက်ဆံရေးလေ့လာသုတေသနပြုလုပ်နေတဲ့ Paris အခြေစိုက် French Institute for International Relations အဖွဲ့ကြီးရဲ့သုတေသနပညာရှင် Philippe Moreau de Frages ကတုံ့တက်ပါတယ်တခြားကျွမ်းကျင်ပညာရှင်တွေနဲ့နိုင်ငံရေးသမားတွေကလည်းအလားတူတုံ့တက်နေကြပါတယ်ခင်ဗျာ
အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ကျန်တဲ့ငါမနေ့ကင်းတင်းတွေကိုဆက်လက်ကြီးညာနေပါလေမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခမ်းအနားကိုမြှင့်တင်ပေးနိုင်ဖို့အတွက်နိုင်ငံတော်ရဲ့တံပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ပါဝင်လှုပ်ဆောင်နေပြီးဒီကနေ့မတ်လ6ရက်တနင်္လာနေ့ကနေလာမယ့်တနင်္လာနေ့မတ်လ7ရက်နေ့အထိရတတတပတ်ကိုအမျိုးသမီးများရတတပတ်ဖြစ်နေတက်မှတ်ကျင်းပသွားမှာဖြစ်ပါလေလာမယ့်တနင်္ပတ်ထဲမှာမတ်လ7ရက်နေ့ဟာနိုင်ငံတကာအမျိုးသမီးနေ့ပါဒီအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့လက်ရှိနဲ့အနာဂတ်မှာမြန်မာအမျိုးသမီးတွေရဲ့အခြေအနေတိုးတက်လာစေဖို့အတွက်ကြိုးပမ်းမှုတစ်ရက်ဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ကုလသမဂ္ဂကအချမ်းမှဒန်းတူညီမျှရေးအတွက်တက်ကရ2030ကိုရာထားတာဖြစ်ပြီး2018ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့အတွက်ကမ္ဘာလုံခြုံရေးမှာအမျိုးသမီးများရဲ့ကဏ္ဍကို2030မှာမျိုးသားတွေနဲ့ဒန်းတူရင်ပေါင်းတန်းနိုင်စေဖို့အတွက် Women in the Changing World of Work Planet 5050 by 2030ဆိုတဲ့ဆောင်းပုဒ်ကိုပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်လည်းမြန်မာမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးလုပ်ငန်းနယ်ပယ်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအမျိုးသမီးများရတတပတ်လှုပ်ရှားမှုကို NLD အစိုးရနဲ့အတူကမ္ဘောဇာအုပ်စုကပူးပေါင်းစီစဉ်လာဖြစ်ပြီးအမျိုးသမီးရေးဆိုင်ရာဆွေးနွေးပွဲတွေအပြင်အမျိုးသမီးစာရေးဆရာမတွေနဲ့အမျိုးသမီးရေးဆိုင်ရာစာအုပ်တွေမှတ်တမ်းရုပ်ရှင်တွေကိုလည်းခင်းကျင်းပြသမှာဖြစ်ပါတယ်။
မတရားအသိမ်းဖြစ်တဲ့ညီညွတ်သောအာတန်လူမျိုးရေးတပ်ဦး ULFA အဖွဲ့ဝင်တပုံးလေးဟာပြင်းထန်တဲ့ဘာသာရေးဝါဒီအဖွဲ့အစည်းရဲ့အဖွဲ့ဝင်တွေကိုအတုံးချပြီးတော့အာတန်ဒေတာအတွင်းအပြစ်မှောက်လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ် UFLA တပုံးလေးဟာထင်ရှားဆိုင်ကဥပဒေဆန့်ကျင်သူတွေကိုငှားရမ်းပြီးတော့ဒေတာတွင်အရက်သားတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကိုပြင်းပထားပြီးဖောက်ခွဲတိုက်ခိုက်မှုတွေပြုလုပ်ဖွယ်ရှိတဲ့အကြောင်းသတိပေးချက်ထုတ်ပြန်ထားတယ်လို့အထူးရေးတပ်ဖွဲ့ညွှန်ကြားရေးမှူး Pavel Bachtacharya Pio Bari, Taulani Poe Siri got Pine Yeta Poetango, the Ripe, Jang Chata Jang, Lunui, Drinja Guadiga Pio Bari, Pine Ye Muro, Guat Hadiha, the Bonia Sequent Machine, Elu Suare, the Bonia Adam Pine Tepai, Malu Tesuzamuzi, Losangre, Lule, Drinima Popia Tabare.
เดี๋ยวในงานมันเลี้ยงสุดเนี่ยปุ๊บแต่ยาชีบุตรจะมีด้วยต้องเสริมหัวงานในเช้าละเลยมีกูมีเรื่องใช้เนี่ยปัตตานาฮาร์ดิ้งในงานตบ่าวว่าวันจันทร์สายปัตตานาวิเดมาเทียนรามยันดามุสีจงพิเศษเนี่ยมุถ้ากูจะนิ่งเลยเนี่ยเนี่ยไปเลยหลุดออกนี่ละกันพ่อเมงกงพิจารณามาวันจันทร์กับอุซาเบบีพิเศษเนี่ยจังเทียนพิจารณาตัวละพิบาลีเชื่อใจนี่ละกันมาจิ้มปากยังมาได้แค่เคลียร์มีอะไรเป็นกันมีกูมีเรื่องกูเพชรพิเกรามุคู่ใจมาเราจีเลนเนี่ ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့အစီအစဉ်ကတော့ဒီနေ့
2019ခုနှစ်မှာလ၆ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ဦးစံမိုးဝေတို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံထဲကမြန်မာရွှေ့ပြောင်းလုံတမာတွေအဖမ်းဆီးခံနေရတာဘာကြောင့်လဲဆိုတာပြောပြပေးပါပါရှင် ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာမြေသူမြေဝဖြစ်ကြောင်းတက်တည်ခံကဆီအိုင်ကရဖို့အတွက်ကတ်ထုတ်ပေးတဲ့နေရာကိုသွားရမှာနယ်မြေဖြတ်ကျော်ခွင့်ခွင့်ပြုစာမပါတဲ့အတွက်အဖမ်းဆီးခံရတာတွေရှိနေပါတယ်ထိုင်းနိုင်ငံအတွင်းကရွှေ့ပြောင်းအလုပ်သမားတွေအနေနဲ့အလုပ်လုပ်ခွင့်ကဆီထားပြီးမြေသူမြေဝဖြစ်ကြောင်းတက်တည်ပြနိုင်တဲ့ဆီအိုင်ကရဖို့လျှောက ရေးသတင်းတောက်မအီအီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေပြောင်းလူသမား9သိန်းအတွက်တိုင်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကပြရှိမယ်ဆိုရင်မိသူမိဝါဖြစ်ကြောင်းစီအန်ကတ်ကိုမဟာထိုင်းဒေသအပါဝင်မြန်မာလူသမားအများစုရှိရာနေရာ6ခုမှာမြန်မာဆိုရတာဝန်ရှိသူတွေကလှုပ်ဆောင်ပေးနေတာပါ။မဟာဆိုင်ဆိုတဲ့နေရာမှာတော့တနေ့ကိုလူကြီးထောင်နဲ့ချီပြီးစီအန်ကတ်ကိုလာလုပ်နေကြပြီမဲ့ဒီကတ်ကိုလုပ်ဖို့လာရင်းနဲ့အဖမ်းစီးတွေလည်းရှိနေတာမို့အလုသမားတွေအတွက်အခက်အခဲတွေလည်းကြုံနေရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်ရာရှိဦးမိုးအောင်ခိုင်ကတော့အလုသမားတွေအနေနဲ့တက်ဆိုင်ရာနေမြေတွေမှာနေမြေဖြတ်တန်းခွင့်ပြုစာတွေတောင်းဖို့အတွက်မတိနားမလဲတဲ့အတွက်အဖမ်းစီးခံနေရတာဖြစ်တယ်လို့လည်းပြောပြပါတယ်
။မေချိုပေါ့နော်မေချိုဖြတ်တန်းခွင့်ကြောင့်ဖြစ်နေတာအဲ့တော့ကျွန်တော်လည်းဒီကနေ့လည်းကြောဖြတ်သန်းမယ်ဆိုလို့ရှိရင်တို့ညနေရောမလို့ညနေအလုပ်မရမှာတော့တိုင်းနိုင်ငံညနေအလုပ်မရမှာတော့တော်ရတဲ့မှာတကယ်ဖြတ်သန်းခွင့်စာယူယူပြီးမှသွားပါလို့ပြောတာနော်ကော့တောင်းဟိုကျွန်တော်မယ်ဆိုင်မဲဆောက်ပေါ့နော်အဲ့မှာကျွန်တော်ဖြတ်သန်းဖို့သွားမယ်ဆိုရင်တကယ်လေးအဲ့ဒါရှိနေတဲ့ကျွန်တော်တစ်ချက်ပေါ့နော်အဲ့ဒါလေးနိုင်ငံမှာကျွန်တော်စုလက်ပြောင်းစုနေချိန်မှာတော့ဟိုမဖန်ဆီးဖို့ကျွန်တော်လည်းဒီကတို့ရဲ့သက်ဆိုင်ရာပေါ့သက်ဆိုင်ရာနိုင်ငံရဲ့ကနာရီပေါ်တော့ကျွန်တော်ဟောလုပ်တာရှိတယ်သူတို့စွန့်လွတ်တာလေးပဲရှိတယ
်ဒီလိုအခက်အခဲတွေရှိနေတဲ့အတွက်တနင်္လာနေ့မှာတော့ခိုင်းဆိုးရတာဝန်ရှိသူတွေကိုစီအန်ကတ်လှုပ်ဆောင်နေတဲ့ကာလမှာအလို့သမားတွေကိုအခက်အခဲမရှိအောင်လို့ဆွေးနွေးမှုတွေလုပ်သွားမယ်လို့ပြောပါတယ
်တင်းလာနေ့မှာကျွန်တော်မနိုင်ငံအစည်းအဝေးရှိပါတယ်မြန်မာနဲ့တနအိုင်ခွဲမှာကျွန်တော်ဒီလိုမှာကျွန်တော်ပြန်ပြီးတော့သူနဲ့အဲ့ထိုင်းနိုင်ငံရဲ့ဟိုလောကကပေါ့နော်လောကအကြီးဆုံးနေရဲ့နောက်ကျွန်တော်တို့ဟုတ်ဆိုနိုင်ငံသားရေးပါမယ်ဟုတ်ဟောပါမယ်ထိုင်းပြည်ကြီးပေါ့နော်ဒီလိုဒီလိုသမားဖွဲ့ကြီးတာပါမယ်ကျွန်တော
်မိသူမိဝါဖြစ်ကြောင်းတက်တဲ့ကန်ဆောင်ဟာထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတ်တက်တန်းအတိုင်းဗီဇာရရှိသွားမှာဖြစ်ပြီးဒီအတွက်နေရက်ပြန်အလုပ်သမားတွေအနေနဲ့အထောက်အထားအပြည့်စုံပါမယ်ဆိုရင်ဖမ်းဆီးခံရတာတွေကိုကြုံရတော့မှာမဟုတ်ဘူးလို့ဆိုပါတယ
်ဟာမဖမ်းလို့မရဘူးဗီဇာရှိရတယ်သူမှာဗီဇာရှိသူဗီဇာပြီးထားတဲ့အတွက်ဘောပါမင်းလည်းဒီမှာရှိတာဗီဇာလည်းရှိတာသူစစ်စစ်တာပါ냐သူအကုန်ကြည့်တာအဲတော့ဗီဇာတခါလဲထုပြီထုပြီးဖို့ထုတာပေါ့နော်ဥပဒေတနစ်ကြရင်တနစ်ပြေးမှာလေနဲ့ငါးလကြရင်ငါးလပြေးမှာလေသူဒါပရမအဆင်ပေါ့နော
်မိသူမိဝါဖြစ်ကြောင်းတက်တေကန်စာအုပ်တွေ
ကွန်ပျူတာအချက်လက်အပြည့်စုံရယူထားမှာဖြစ်ပြီးအထူးသဖြင့်မျိုးလုံးတွေကိုစကင်ဖတ်ပြီးလက်စဲကြောင်းရဲ့လက်ပွေတွေကိုလည်းပေးချစီစေရယူတော့မှာဖြစ်တယ်လို့လည်းပြောပြပါတယ်။မျက်စိပေါ့နော်မျက်စိတို့လက်ပွေတို့နဲ့ကုထဲမှာဘောနော်လက်စဲကြောင်းတို့ဖတ်နိုင်တယ်။ဒါတို့ဒါတွေအကုန်ကြည့်တော့အချက်လက်ရတဲ့အကြောင်းစီမှာဘယ်လိုဒီလုံးနိုင်ငံဓာတ်တွေနဲ့အချက်လက်ထောက်ဓာတ်တွေပြည့်စုံသွားတဲ
ဒီကနေ့ကစတင်ပြီးလှုပ်ဆောင်နေခဲ့တယ်လို့အနည်းဆုံး6လထက်မနည်းအချိန်ကာလတတ်မှတ်ပြီးပန်းရောင်ကန်လှုပ်ထားတဲ့လှုပ်သမား9သိန်းလုံးရရှိသွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်။
ဆိုရရှင်ရှင်1962ခုနှစ်နောက်ပိုင်းတပတိအာနာရှင်နဲ့ဆက်အာနာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတည်းရဲ့ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။ 2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသစ်တစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့ပေါ် VOAတော်ရရှင်တွေဘလို့မြင်ကြပါသလဲ။အခုနိုင်ငံရေးပါတီသစ်ထူထောင်ဖို့လုံနေချားသူတွေကိုဘလို့မျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညဒရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။
ဒီကနေ့တရားရည်လိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါလိမ့်ရှင်။အခုမြန်မာအရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ကချင်ပြည်နယ်တွင်းကစစ်ပွဲတွေဟာကချင်ဒေသမှာထွက်နေတဲ့ကြောက်စိမ့်နဲ့တခြားတရံသယံစာတထုတ်ယူသုံးဆွဲရည်တွေနဲ့ဆက်စပ်နေပြီးဖားကန်ဒေသမှာကြောက်စိမ့်တူဖော်ခွင့်ကိုတရားဝင်ခွင့်ပြုထားပေမဲ့ကြောက်တူဖော်ရေးကုမ္ပဏီတွေဟာမှောင်ခိုလမ်းကြောင်းကတ ကချင်ဒေသကပြည်အစားသားတွေကိုအလွန်ကြုံထုတ်ယူနေပေမဲ့ဒေသခံတွေကတော့အကျိုးခံစားခွင့်မရှိကြောင်းလည်းသိရပါတယ်။ ကချင်ဒေသကပြည်အစားသားတွေကိုအလွန်ကြုံထုတ်ယူနေပေမဲ့ဒေသခံတွေကတော့အကျိုးခံစားခွင့်မရှိကြောင်းလည်းသိရပါတယ်။မြန်မာနိုင်ငံအတွင်းယင်းနှိမ့်မြှောက်နှံမှုနဲ့ပတ်သက်လို့ပြန်လည်သုံးသပ်နိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံတဲ့ဝါရှင်တန်ဒီစီခရီးစဉ်အတွင်းမှာကိုစားကြီးကပြောခဲ့တာပါ။ကိုစားကြီးကို VOA ရုံးချုပ်မှာကိုညံဝင်းအောင်ကတီးတန့်တွေ့ဆုံမေးမြန်းထားတာကိုမြန်မာအရေးအစီအစဉ်မှာနှာစင်နိုင်ပါပြီရှင်။
ကိုစာကြီးကျွန်တော်တို့ VOA ကိုလာရောက်လည်ပတ်ပြီးတော့အခုလိုမျိုးဒီသံအင်တာဗျူးခင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျ။ကိုစာကြီးအခုတစ်ခေါက်ပေါ့လေအမေရိကန်လာရောက်တဲ့ခီးစဉ်အတွင်းမှာဒီကချင်ပြည်နယ်တိုင်းသားဒေသကဟုတ်လားပြည်ဟန်စာတားနဲ့ပတ်သက်တဲ့အရေးကိစ္စတွေကိုလာရောက်တင်ပြလို့သိရတော့ဗောနော်ဆိုတော့ဘယ်သူတွေနဲ့တွေ့ပြပြီးတော့ဟုတ်လားဘယ်လိုအကြောင်းအရာတွေပြောပြလ policy to the policy the but not the true the ngan ye policy the cboy policy the chamat that the true do ajam pyu de the congress the ga select da ni ba no to lo ne chu lo tui song ki ma the let shi phit ne de tabawa tyan sa da yin amin ne pyatana paripakha set nwe de su de ajang ko chu lo twa pyo chin phit da ba no
okay pi ke la bain di ga ma di myanmar naingan go ba no chu de pye စေကောင်းဆောင်ဟောင်းလေးအပါဝင်အချို့ပုဂ္ဂိုလ်တွေကိုစီးပွားရေးပြစ်ဒဏ်ခံပေးဆုံးမှုတွေအားပြန်လဲရုပ်သိမ်းလိုက်တာရှိပါတယ်ခင်ဗျဒီဟာတွေနဲ့ဒီကချင်ပြည်နယ်ကတရားစတာထုတ်ယူသုံးဆွဲမှုကိစ္စတွေနဲ့ကဆက်ဆက်မှုရှိနေသလားခင်ဗျဘယ်လိုမျိုးကြောက်အခုလိုမျိုးတင်ပြပြတာပါလဲ
ဟုတ်ကဲ့ပါဒါအများကြီးဆက်ဆက်တယ်ဗောနော်အခုအချိန်ပဲရှိတဲ့ခါဒီအမေရိကန်ရဲ့စီးပွားရေးပိတ အထူးသဖြင့်အခုအချိန်မှာယင်းနည်းမျိုးနာမည်ခါတော့နိုင်ငံတော်တော်များများမှာအမေရိကန်အပါအဝင်တခြားဆက်မှုကုန်ထုတ်လုပ်မှုမှာတိတ်ယင်းနည်းမျိုးနာမှုအခြေအနေမရှိဘူးပထမအဆုံးဒါ extractive industry ဆိုတဲ့ခါတွင်းဖို့တဘာဝပြန်စားတာကိုထုတ်ယူတဲ့ဘိုင်းမှာဇောင်းပေးဖို့အခြေအနေရှိတယ်ဒါကြောင့်မို့ဒါအခုအချိန်ကတကယ်ကိုအမေရိကန်အစွေရတဲ့ယင်းနည်းမျိုးနာမှုဟာဒီဟာပြန်စားတာထုတ်ယူတုံ့ဆွဲမှုအခြေအနေကိုရင်အားပေးတင်တယ် let she in Chanye go in Uzabe Dimala, Novelang and Yetana go in Pishinya Mala Sureha, Nemanang and Apoma, Druye Mowada, Chamba de Chima, Druye Mowada, or Belu Lansen, look my Sureha, Tate Twinsan, I Buyan Choro, a talk of Pubu, Toro, a layo, Taitunda.
Oh, Nemanyama, big at the Loro Ale, Hala, the kitchen, to the big kitchen, the Dama, no? The Tayanzada, do for it, long and the Chogo.
ใจยะสายท่าได้หาจะจ้าว่ะเออกูจริงที่เตียนซาตาดูฟอร์มหมู่ดิก็กระจิ้นบีเนี่ยดื้มมาลุ้นๆจุๆโกลงนี่ได้เฉินนี้อยู่ชื่อนี่โดมล่ะตะตั่วโกลุ้นๆจุๆลงเลยอ่ะป้ายเนี่ยชื่ออ่ะถ้าจรเราก็ตะเกกกว่าเทมมาเท่ๆวินๆเล่ลาส่งจี้ได้อภัยสรเราอะอย่าจี้ตีอ่ะบ่ตะชู่ดีคอมมูนิตี้ตันกงได้หากูตะตันเสร็จบ่ตู้เปเบเนี่ยดิไดท่าได้สู่ได้อ่ะป้ายผิดก็ผิดบาลิ่งเลย ดาเมดีคอมมูนิตี้ตันกงเนี่ยหาเปียวเนี่ยหาไปมาคอมมูนิตี้ตันมกงเนี่ยคอมมูนิตี้เนี่ยปูปองมาสัตยันเตียได้ปูปองเนี่ยตรุเนียได้มาได้ซินเตียตันมกงเนี่ยหาดิเปียนเสร็จตู้ได้ไอ้อย่างว่าปูมาอินอาบังปูจีดวาดาสัตยันเตียปูปองไล่ได้ไอ้ดิลุกก้อยไอ้ดิยาได้ก็ปูปองไล่ได้นามีดีคอมมูนิตี้นามีได้ซินมกงเนี่ยหาเนี่ยปูปองไล่တော့ปูมาอินอาจีได้หาเสร็จไปตู้พอระบอดาก็
ဒီတရားစာတာထုတ်ယူတုံးဆွဲတဲ့ခါရည်ရဆိုင်ရင်းမှာတိတိရောမှုမရှိဘူးလက်တွေ့မကြဘူးပေါ့အခုအချိန်ကလည်းဟုတ်ကဲ့အဲ့ဒီဒူးလို့ရတယ်ဒီတရားစာတာတွေကရောအဓိကဘယ်လမ်းကြောင်းနေဘယ်နိုင်ငံကိုရောက်သွားလာမျိုးလဲဟုတ်ကဲ့ဒီအရန်ကောင်းတဲ့ဘယ်ဂွန်းပါဒီကိစ္စကတော့ကျွန်တော်တို့မြန်မာနိုင်ငံကအင်မတန်မှတဘာဝတရားစာတာထုတ်ယူတုံးဆွဲဖို့အခြေအနေပေါ်မှာရှုပ်ထွေးတဲ့ခါတွေ
ပေးလို့ရှိရင်တရားမဝင်လို့ဆိုလို့ရတယ်မြန်မာနိုင်ငံမှာတရားဝင် company တွေလည်းသူတို့လည်းအားလုံးကအင်ပိုရီယမ်မှာတွားတင်နေမှာမဟုတ်ဘူးတရုတ်ပြည်နယ်ဆက်မှာတရားဝင် company တွေလည်းဒီအကြီးအကဲတွေနဲ့သူတို့အပေးအယူအားဒါနဲ့မို့လုပ်ယူမှာတွားရခါဒါတစ်ဖက်မှာအဖြစ်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အများကြီးဆက်သက်သွားတာဒါပြည်နယ်မှာရှိတဲ့လူတွေပဲတာမန်လူတွေပဲအဲဒီပိုင်ဆိုင်ခွင့်ကိုမရှိတာစီမံခန့်ခွဲပိုင်ခွင့်ကိုဒီရောင်းဝယ်ဖောက်ကားပိုင်ခွင့်လက်ဝယ်ထားရှိဖို့ကိုဥပဒေအရေးယူလို့ရတယ်တကယ်ကိုဘဟုကလွတ်လိုက်တဲ့ပါမစ်ပေးလိုက်တဲ့လူတွေကအချင်းပြတရားဝင်လို့လုပ်လို့ရတယ်ဒါပေမဲ့တရားဝင်ဆိုပေမဲ့လည်းသူတို့လည်းအားလုံးကတရားဝင်တယ်မှအင်ပိုရီယမ်မှာပြမှအတိုင်းပြည်အတွက်အကျိုးအတွက်ဒီအခွင့်ဘန်ဒါကိုထည့်ယူတုံဆွဲတဲ့ဟာမဟုတ်ဘူးသူတို့လည်းအဲ့ဒီလမ်းကြောင်းနဲ့ပဲသူတို့လည်းနားလည်မှုနဲ့တရုတ်ပြည်ဘက်ကိုရောင်းမှအစိုးရကိုအခွင့်မပေးဘဲနဲ့ရောင်းတဲ့ဟာဖွင့်ဝင်သူတို့ဟာဒီတူချင်းရဲ့ဝင်ငွေပိုကောင်းတယ်ပေါ့ဒါကြောင့်မို့ဘတို့အတွက်မှအကျိုးမရှိတဲ့အခြေအနေမှာဖြစ်သွားတော့ပေါ့နော်ဒါအင်မတန်မှရှုပ်ထွေးတဲ့တရားဝင်နဲ့တရားမဝင်ဆိုရခါပေါ့နော်ဒီကြောက်စင်းကိစ္စတွေရောတခြားတရားဇာတာကိစ္စတွေရောတိကိစ္စတွေရောအားလုံးကအပေးအယူဌာနဆိုင်ရာကအစစစ်တပ်ကအစအားလုံးပေါ့အဖွဲ့အစည်းကအစအားလုံးပါဝင်မှတဲ့တဘာဝတရားဇာတာကတတော်ကိုရှုပ်ထွေးတဲ့အနေအထားမှဖြစ်နေတော့
ဒီဒေသကံတာဝန်ရှိတဲ့အာဏာပိုင်တွေရောဟလာဒီကုမ္ပဏီပိုင်တွေရောကပေါင်းပြီးတော့ဟိုတချို့ကိစ္စတွေမှာတရားမဝင်လုပ်နေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်လာရှိပါတယ်ဥပမာနောက်တစ်ခုကဒနိုက်ကင်တိုင်းသားခေါင်းဆောင်တချို့ကလည်းဒီလုပ်ငန်းမှာပါဝင်ပတ်သက်နေတယ်ဆိုတာလည်းကျွန်တော်ကြားတယ်ဘယ်လိုမျိုးတရားတွေကပတ်သက်ဆက်နွယ်မှုရှိပါလဲ
အဓိကဟုတ်တယ်ဒီခဏပြောတဲ့ပြဿနာကအကြီးဆုံးအင်ရှင်လုပ်တဲ့ဟာတော့ဒါဘဟုကလည်းခွင့်ပြုချက်လုပ်ထားတဲ့ကုမ္ပဏီကြီးကအကြီးဆုံးမနော်ဘယ်ဖွဲ့ပဲဖြစ်ဖြစ်လက်နက်ကင်နဲ့ဖွဲ့ဖြစ်ဖြစ်လက်နက်မကင်နဲ့ဖြစ်ဖြစ်အဓိကကုမ္ပဏီကလည်းပါမစ်ပေးထားတာဟာပါဝါအမြင့်ဆုံးပေါ့အခုပြောမဆိုလို့ဥပမာအတိအကျပြောမဆိုမြတ်ရမုံကုမ္ပဏီတို့ပါတော့ဗောနော်လင်းလက်ဝင်းတို့အခုခေါ်တဲ့ရေမစေးချာတဲ့ဘူးကိုပြစ်တတ်တဲ့အဲဒီလုံချုံရေးတာဝန်ယူတဲ့စစ်တပ်ကပြစ်တတ်တဲ့ဟာမျိုးအဲမျိုးကုမ္ပဏီကအင်မတန်မှပါဝါရှိတဲ့ကုမ္ပဏီတွေဖြစ်တယ်အထဲမှာရှုပ်ထွေးတဲ့ဟာတွေအများကြီးရှိတာဗောနော်ဒီက
အဲ့တော့အခုပြောသွားတဲ့အထဲမှာပါတဲ့ဒီကုမ္ပဏီခုနကကိုစာကြီးပြောသွားတဲ့ကုမ္ပဏီတွေကလေသူတို့ရဲ့နောက်ကွယ်မှာဒီမြန်မာတပ်မတော်ဗောစစ်တပ်ရဲ့အကြီးအကဲတွေနဲ့ဟုတ်လားပတ်သက်ဆွနေမှုတွေရှိနေတာပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာ holding company ဆိုတဲ့အကျိုးတူဥပိုင် company တွေကအများစုကအရင်တုန်းကဒီစစ်တပ်အစိုးရခိတ်မှထူထောင်ထားတဲ့ခါသူတို့ကရခိုင်လုံးအများစုကသူတို့ရဲ့ဥပိုင် limited တွေဖြစ်နေတယ်နောက်ပြီးတချို့ကြံတဲ့ဟာလဲသူတို့လည်းဆက်ဆက်တဲ့အဲဒီစီးပွားရေးလုပ်ငန်းရှင် company တွေပေါ့နော်ဒီရဲ့အကြီးစားတပ်ထုတ်သွင်း company တွေဒါဆိုအများကြီးသူတို့နဲ့ဆက်ဆက်တဲ့ဟာရှိတာပေါ့တော့ဒါကြောင့်မို့ဒီဟာကာကွယ်ဖို့အတွက်ကအင်မတန်မှအရေးကြီးတယ်ဖက်ကတ်မခခဏ
ဒီစစ်တပ်နဲ့ရေးတဲ့လုံခြုံရေးယူတဲ့ဟာနဲ့ဒီတာမန်ရေးမစေးကောက်တဲ့ဟာဒီအဲသူတို့မှာပြစ်တပ်တို့မှာတေဆုံးလာတို့ဂျင်းပြူမှာတေဆုံးလာတို့ဟာခဏခဏဖြစ်တဲ့ဟာတွေအားရအများကြီးဆက်ဆက်တာပေါ့တော့ဒီအပိုင်းက
အခုလို့ဟုတ်လားတယန်စာတာထုတ်ယူသုံးဆွဲမှုတွေကြောင့်ဒီတဘာဝပတ်ဝန်းကျင်ပေါ့ဇာတိဥရုကအစပေါ့ဘယ်လိုမျိုးဆိုးကျိုးတွေနဲ့ရင်ဆိုင်ရတာရှိလဲပြင်
ထုတ်ယူသုံးဆွဲတဲ့အတွက်ကြောင့်တဘာဝတရားသာတာကဥမာကြောက်စင်းအချင်းတူအသေးခက်မြန်မြန်နဲ့ကုံသွားတယ်တဘာဝပဝန်းကျင်ဆိုင်ရာဆိုလို့ရှိရင်အင်မတန်မှမြင့်တဲ့တောင်လေးက၄လ၅လအလောက်ဆိုရင်ခြိုင်ဝန်းနဲ့ဖြစ်ကုန်တယ်နောက်ပြီးမြချောင်းအင်းအူရူချောင်းကိုချိလိုက်တစ်ဖက်ရေဖြိုထားသလိုပဲအခုတရုတ်ကိုအခြေအနေဆိုတဲ့ရေထုညဉ့်ညံ့မှုတွေခဏခဏမိုးတွေးမှဆိုလို့ရှိရင်ရေကြီးတယ်အဲဒီဖက်ကမြို့ကိုရေလွန်းမှုလဲနောက်ပြမချင်းပြူတဲ့ဟာမိုးရွှေမှဆိုခဏခဏတည်င်းထဲမှာတည်တဲ့အတိုင်းဒီချင်းပြူမှမြေပြူမှလူတည်တဲ့ဟာတွေဖြစ်တတ်တာအကြီးမားဆုံးတဘာဝပေါင်းချင်းဖြစ်စီတယ်မှာတပြိုင်တည်းမှာလူမှုရေးပြက်တတာတဲ့အများကြီးဖြစ်ပေါ်နေတယ်သူရှိရတဲ့မိုးရေးဆေးဝါးကအစပေါ်တော့ဒီလောင်းကစားကအစလီမှုဆရာဒီကျူးလူမှုကအစခဏခဏတင်မတဲ့ဟောပါတိကက်ကိုပြစ်မှုနဲ့ရင်ဆိုင်နေရတဲ့ဟာတို့ကအခြေအနေဆိုးတဲ့အခြေအနေဖြစ်တယ်ပေါ်တော့တပြိုင်တည်းတစ်ပတ်ဒီကတနာပဋိပက္ခဆိုတဲ့ဘုံတွေးမှဒီကုမ္ပဏီအချို့အမြတ်ကိုကြောက်စိမ့်ရဲ့တဘာဝတရားစားတဲ့အချို့အမြတ်ကအကြီးအကဲတည်းရဲ့ဟာအားလုံးပေါ့အကြီးအကဲဆိုတော့အားလုံးအကြီးအကဲနဲ့ဆက်ဆက်တဲ့ဟာကြတော့တရားတွေကာကွယ်ဖို့အတွက်ကခဏခဏဒီဘီလင်းစစ်တေကအများကြီးဆက်ဆက်တာဒါပဋိပက္ခဖြစ်ပေါ်စေတဲ့ဟာဒီကြောက်ပြတ်ထုတ်လို့မို့တွေ့နေတတော်ကိုဆက်ဆက်နေတဲ့ဟာဒီပေါ့ပြဿနာတော်များတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြချင်တယ်ဘုရ
ားဟုတ်ကဲ့အဲ့တော့အခုဂျီရင်းစစ်နဲ့ဆက်ဆက်တယ်လို့ပြောတော့ကျွန်တော်တခုမေးချင်တာကဒီတယံသာတထုတ်ယူသုံးဆမှုနဲ့ဒီကချင်းပြည်တွင်မှာဖြစ်ပွားနေတဲ့စစ်ပွဲတွေဟာဘလို့ဆက်ဆက်မှုရှိနေတာမို့လို့လဲခင
်အများကြီးဆက်ဆက်တယ်ဆိုတဲ့အထက်မှာဒါတခြားပြဿနာဖြစ်လာရတဲ့အကြောင်းရင်းကတက်ပွဲဖြစ်လာရတဲ့အကြောင်းရင်းအများကြီးရှိတယ်အဲ့ထက်မှာဒါကတခုတကယ်ကိုအကြီးမားဆုံးအကြောင်းပြချက်ပေါ့နော်ပြောလို့ဆိုရင်ဒါလည်းတခုအပါဝင်ဖြစ်တဲ့ဒီကြောက်စိမ့်ကိစ္စတဘာဝကျန်သာတထုတ်ယူမှုသုံးဆမှုဟာဒါအတိတ်အဖြစ်ဒီကျွန်တော်တို့ပြည်ထောင်စုဆိုတဲ့နာမည်ခံနဲ့ဖြစ်နေတော့ကဒါဖက်ဒရယ်စီမံခန့်ခွဲရေးတဘာဝပြန်စားတာကိုဟိုဒီပိုင်ဆိုင်ခွင့်ရေးစီမံခန့်ခွဲပိုင်ခွင့်ရေးအခွင့်ဘန္တာခွဲဝဲတုံးဆွဲခွင့်ကဘာမှမရှိဘဟုထိ ंछ ုံမှုစနစ်အောက်မှာပဲဖြစ်တဲ့အချိန်မှာကြောက်ဒါတော့အများကြီးကိုပြည်ထနာကိုဖြစ်ပေါ်စေတဲ့အပိုင်းကိုဒါအုပ်ချုပ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့စီမံခန့်ခွဲမှုမှာပြည်ထောင်စုကအခြေခံပဲနဲ့အားလုံးကဒီဘဟုနဲ့လုပ်တဲ့အတွေ့အကြုံကိုဒါတတ်တော့ကိုဒီပခါကိုဖန်တီးရရောက်လာပါတော့ဒီကိစ္စနဲ့ပတ်သက်တာ
ဒီတယံသာတကချင်းပြည်မှာထုတ်ယူသုံးဆွဲမှုကကချင်းဒေသခံတွေရောအကျိုးခံစား권မရဘူးလားခင်ဗျအခုလောလောဆယ်မှာ
ခြုံမဲပြောမယ်လို့ဆိုရင်တတော်ကိုတာအကျိုးနည်းတယ်လို့ပြောရမယ်ကချင်းဒေသတမကပုံမှာပြည်တပြည်လုံးကအကျိုးခံစား권တိမရှိတဲ့အပိုင်းမှာရှိတယ်ဒီကတော့အာဒီမစေးကောက်တာတော့အငယ်စားအာချုပ်စင်းလုပ်ငန်းလုပ်တဲ့ဟာဒီပွဲစားလုပ်မှနည်းနည်းကြာနေတကယ်အကျိုးခံစားခွင့်ကိုလုံးဝမရှိတဲ့ကြောက်စိမ့်ထဲမှာဒီအဆင် Great ABC ဆို D T တတ်မှတ်ထားတာရှိတယ်။ A နဲ့ B ဒီအရေးချင်းရှိတဲ့ကြောက်စိမ့်အရေးအသွေးရှိတဲ့ကြောက်စိမ့်ကကချင်ပြည်နယ်မှာတည်ယူဖို့ဆောင်ခွင့်ရောင်းဝယ်ဖောက်ကားပိုင်ခွင့်မရှိဘူး။ဖမ်းလို့ရတဲ့အချိန်ပြည့်ဒါဆိုပြည်နယ်ထဲမှာရှိတဲ့လူကကြောက်စိမ့်ထွက်တဲ့နေရာထဲမှာရှိတဲ့လူတွေကတခိုးတကိတ်ကိုတရားမဝင်တဲ့ဟာဒါ automatic ဖြစ်သွားတာပေါ့လို့ဒီအပိုင်းကဘဟုကခွင့်ပြုလိုက်တဲ့ဟာပဲအားလုံးကဒီတည်ယူဖို့ဆောင်ခွင့်ရှိတယ်နေပြည်တော် Imperial မှာပဲလုပ်ပြီးခွင့်ရှိတယ်ဒီဟာကတရားဝင်တကိတ်အကျိုးမရှိအောင်လုပ်ထားတဲ့အပိုင်းဒါတကိတ်ကိုလက်ရှိရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပေါ့နော
်ဂျာနယ်ပတ်သက်ပြီးတော့ဘယ်လိုမျိုးကိုစားကြည့်နေလဲအကြံပေးခြင်းပါလဲ
ဟုတ်ကဲ့ကျွန်တော်ဒီအပိုင်းနဲ့တဘာဝတရားစာတာနဲ့ပတ်သက်ပြီးမှကျွန်တော်တို့ဒီအခုကအင်မတန်မှအရေးကြီးတဲ့ငင်းချမ်းကြီးဆွေးနွေးတဲ့အချိန်နိုင်ငံရေးတော်ဆန်းစုကြည်ရဲ့လည်းနိုင်ငံရေးဆွေးနွေးဖို့အတွက်ငင်းချမ်းကြီးကိုဟိုပြုတ်လုပ်နေတဲ့အချိန်မှာဆွေးရတက်လက်ထမှာဒါတဘာဝတရားစတာကိုစီးမဲ့ကမ်းမဲ့ပြဿနာကိုပုံမူကြီးထွားစေတဲ့ဟာတော့အရာကြီးရက်ဆိုင်ထားတာကအကောင်းဆုံးပဲဆိုရခါကျွန်တော်ပြောကြားချင်တယ်နောက်ပြီးမှဒီတဘာဝတရားစတာအရင်နှစ်မြင့်ထုတ်ပြုတ်တုံးဆွဲမှုနဲ့ပတ်သက်တဲ့ပြည်ထောင်စုကိုဖက်ဒရယ်ကိုအခြေခံပြီးတော့ဖက်ဒရယ်စီမံခန့်ခွဲပိုင်ခွင့်ပိုင်ဆိုင်ခွင့်အဲ့ဒီအရဘတော့အခွန်ဘန္တာခွဲပဲတုံးဆွဲပိုင်ခွင့်ဒီအခွန်ဘန္တာကိုခုပြည်နယ်ခုနေရာမှာပညာရေးကျန်းမာရေးအတွက်အစ်မင်းအောင်ဘယ်လိုထုတ်ပြတုံးဆွဲမယ်ဆိုတဲ့အပိုင်းကအများကြီးစဉ်းစားလို့ရှိရင်ကရေရှည်တည်တန့်ခိုင်မြဲတဲ့ငင်းချမ်းကြီးရေရှည်တည်မတန့်ခိုင်မြဲတဲ့ဖွံ့ဖြိုးရေးကိုအများကြီးလုပ်ယူနိုင်တယ်ဆိုတဲ့အခါ policy ဘိုင်းကအများကြီးစဉ်းစားခိုင်းစေချင်တယ်ပေါ့နော်ကျွန်တော်အနေနဲ့
ဟုတ်ကဲ့ပါကျေးဇူးအကြီးကျယ်ပါတယ
်မြမရွေးဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနေ့ဖက် VOA American တိုင်းရဲ့မနေ့9နာရီအထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကတော့
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ဒီဥပဒေဟာအလွန်ထူးခြားပြီး
ပြည်သူတွေကိုလှုပ်ချင်တယ်လို့လှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေကုံတော့မှာလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကိုနားဆင်ရမှာပါဒီစီစဉ်တွေကမှအခုအရင်ဆုံးမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်VOA ရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောရေးပေးမှာပါ။သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းမြစ်တာတေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့သဘောကျလို့ပါဆိုပြီးတော့စာရေးလာကြတဲ့သောရရှင်တွေရဲ့အစားအသောက်လေးတွေကိုပြောပြပေးကြပါမယ်။နေနိုင်ဆိုတဲ့သောရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်။နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်။ခင်မာချီကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်။ရှင်းတင်ရှိတိုက်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ်။ VOA အောင်မြင်ပါစေဆိုပြီးဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုအရင်သောရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးပါအောင်မယ်ရှင်။American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြား This House is Not For Sale တေးတက်ပြားရဲ့တေးစီရီခေါင်းစဉ်တစ်ချင်း This House is Not For Sale ဆိုတဲ့တစ်ချင်းနဲ့ဖြောပြေးပေးကြပါလိမ့်။ဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်။ဒီတေးတက်ပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမအဦးဆုံးတေးတက်ပြားပါ။ပြီးတော့သူတို့ရဲ့ lead guitar သမားအဖြစ်တဲ့ Phil X ပထမအဦးဆုံးပါဝင်တီးခတ်ပေးတဲ့တေးတက်ပြားလည်းဖြစ်ပါတယ်။ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါ။တချင်းကဂုံတိတ်ခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းထဲမှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောစရာတွေများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်။သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးတော့နီးကပ်လာကြတာတွေကိုဒီတချင်းထဲမှာတွေ့ရပါတယ်။This heart, this soul, this house is not for sale. ဒီတခြင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘဲဘော်အကောင်ဆုံးတေးတပြား200ချင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြီးသမျှအခွေတွေအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့အခုလိုမျိုးအကောင်ဆုံးတေးတပြားရှင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခုတေးတပြားအပါဝင်ရက်တိုက်ပဲနံပါတ်1ချိန်တာပါ။ကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တချင်းလေးဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တချင်းနာမည်လေးဖြစ်တဲ့ This House is Not For Sale ကိုနားဆင်ကြည့်ပါအောင်နော်Sale. I said he's gone and I never leave sale. These guys is not for sale. Remember. ဒီစောင့်စစ်နော့ထော်ဆွေးကိုနားဆင်ကြရတာပါရှင်အခုဆက်ပြီးကျွန်တော်ပြီးခဲ့တဲ့အပတ်တွေမှာမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့သတင်းတင်ဆက်ပေးခဲ့တာမှာဒီကိစ္စနဲ့ပတ်သက်လို့တော်ရရှင်တို့ရဲ့ကိုပိုင်အမြင်တွေကိုလှုပ်လှုပ်လှက်လှက်ရေးလာကြတာကိုပြောပြပေးချင်ပါတယ်သတင်းကတော့ဗိုလ်ချုပ်ကြီးဟောင်သူရဦးရှင်မဲဦးဆောင်နေတဲ့ပြည်အောင်စုလွှတ လေးစားရပါမယ်လို့သူရဲ့အမြင်ကိုအခုလိုပြောလာပါတယ်
။နိုင်ငံတကာနိုင်ငံနဲ့တနိုင်ငံဟာဖွဲ့စည်းပုံအခြေခံတွေမတူကြပါနဲ့တူညီနိုင်တူညီသင့်တဲ့အရာတွေကတော့ရှိပြီးသားပါ။အဲ့ဒါကတော့ဖွဲ့စည်းပုံဥပဒေကိုလေးစားလိုက်နာသင့်ခြင်းပါ။ခုတော့အဲ့လိုမျိုးမဟုတ်တဲ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုနောက်ကျောခိုင်းပြီးတော့ပါတီအင်အားနဲ့ဆန့်ကျင်ဘက်လုပ်နေတာကိုအားလုံးမြင်တဲ့အတိုင်းပါပဲ။အဲ့တော့ဒေါ်စုကိုစကားတစ်ခွန်းလောက်မေးချင်ပါတယ်။ NGO ကပြောပြောနေတဲ့ဒီမိုကရေစီစနစ်ကိုသွားတဲ့အခါတပါတီစနစ်နဲ့သွားမှာလားဖွဲ့စည်းပုံကိုအခြေခံပြီးတော့သွားမှာလားဘယ်ပုံဘယ်နည်းနဲ့သွားမှာပါလဲဗျာ
။2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုင်းနာလေးစားရပါမယ်လို့ဒေါ်ရှင်ငွေမိုးသိန်းပြောနေပေမဲ့လေတန်းလွင်ဆိုတဲ့ Facebook ပေးရတဲ့ကတော့ပြည်သူ့ကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်လို့2008ဖွဲ့စည်းပုံကိုပြင်ဆင်မှရမယ်လို့ပြောလာပါတယ
်2008ဖွဲ့စည်းပုံဆိုတာပြည်သူ့ကိုယ်စားလှယ်တွေနဲ့ရေးဆွဲထားတာမဟုတ်ဘူးလေစစ်ဆေးရတဲ့ကခေါ်ရင်လာခိုင်းတာလို့ခံမပြောနဲ့ဆိုတဲ့လူတွေနဲ့စစ်ဆေးရကသူတို့စိတ်ချရေးဆွဲထားတဲ့ဥပဒေလေပြည်သူလူထုကရွေးချယ်တင်ပြလိုက်တဲ့ပြည်သူ့ဆေးရကပြည်သူလူထုအကျိုးရှိမဲ့ဥပဒေတွေနဲ့အစားထိုးပြင်ဆင်ရမှာပါပဲဒါကိုကန့်ကွက်တဲ့သူတွေကတော့သူ့အပိုင်းနဲ့စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်မှာဆိုလို့ကာဝယ်နေတာလို့ထင်ပါတယ်
တော်ရှင်ဝင်းအောင်ကလည်းနိုင်ငံသွားနေတဲ့လမ်းကြောင်းနဲ့ကိုက်ညီမှုရှိတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့သူရဲ့အမြင်ကိုခုလိုဆိုလာပါတယ်ရှင်။
တိုင်းပြည်ပြည်မှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတော့မယ်ဆိုရင်အဓိကအရေးကြီးဆုံးကအခြေခံဥပဒေပြင်ဆင်ဖို့ပါ။အဲ့ဒီကိစ္စကိုလက်ရှိအစိုးရဖွဲ့စည်းတက်မရော်တိုင်းရင်းသားဖွဲ့စည်းပြည်သူလူထုအားလုံးတညီတညွတ်ထက်ပေါင်းစည်းမှသာဒီမိုကရေစီဆိုတဲ့နိုင်ငံတော်သစ်စီကိုရောက်နိုင်မယ်လို့ကျွန်တော်မြန်မာပြည်သားတဦးအနေနဲ့အတိအသေးပြောကြားချင်ပါတယ်ဗျာ။
ဒါကတော့တော်ရရှင်နေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်သင်လားဆက်ပြီးတော့ထားရှိသင်လားသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုပြောသွားတာပါနော် Facebook ပေါ်ကတော်ရရှင်မြင့်သိန်းဦးကသူစဉ်းစားမိတဲ့အပိုင်းကအထောက်ပြပါတယ်အများနဲ့မတူတဲ့ရှုထောင့်ကပြောထားတာမလို့အစိတ်ဝင်စားစရာကောင်းပါတယ်ရှင
်ရှုထောင့်ဆိုတာပြည်သူလူထုရွေးချယ်ထားသူတွေသာထိုင်ရမယ့်နေရာမှာသတ္တခါထုတ်ပြီးသူတို့စိတ်ကြရေးတဲ့ဖွဲ့စည်းပုံကိုခုတုံးလုပ်ပြီးဝင်ထိုင်နေတဲ့သူတွေကတော့အမြဲကန့်လန့်တိုက်နေမှာပါအခုကိစ္စဖွဲ့စည်းပုံနဲ့ညီပါတယ်ဒါကြောင့်လဲဆိုရင်ပြည်သူနဲ့မျိုးသားပေါင်းမှပြည်ထောင်စုလွတ်တော်ဖြစ်တာကြောင့်ပြည်သူနဲ့မျိုးသားလွတ်တော်မှာလုပ်ပိုင်ခွင့်ရှိတာကိုပြည်ထောင်စုကအလိုလျောက်လုပ်ခွင့်ရှိတဲ့သဘောပါပဲ
။အငိမ့်သောစစ်မှုထမ်းဟောင်းတူပါဆိုတဲ့တော်ရရှင်ကတော့ဒီကော်မရှင်ကအတိုင်းပြည်အတွက်အကျိုးရှိမှာပါလို့သူရဲ့အပြုသဘောဆောင်တဲ့အမြင်ကိုပြောပါရစေ
။သူရဦးရွှေမန်ကော်မရှင်ကဆက်ရှိနေသေးရင်တိုင်းပြည်နဲ့နိုင်ငံသားပဲဖြစ်ဖြစ်အစိုးရနဲ့ပြည်ထောင်စုလွတ်တော်အတွက်ပဲဖြစ်ဖြစ်တခုခုတော့အကျိုးရှိအောင်သူ့အနေနဲ့ဆောင်ရွက်လိမ့်မယ်လို့ယုံကြည်ပါရစေ။သူ့မှာမြင်မာတဲ့အတွေးခေါ်နဲ့အရေးချင်းရှိတယ်လို့ယုံကြည်ပါတယ
်တော်ရရှင်ကွမ်ဆန်ကတော့ဒီဥရေရေးရနဲ့အထူးကိစ္စရညာလေးလာတုံးသက်ရေးကော်မရှင်ဆိုတာဘလို့လုပ်ငန်းတွေကိုကင်တွယ်မှာလဲသူအတွေ့ရကြက်နေပုံကိုပြောလာပါတယ်ရှင
်မြမစကလုံးတွေကိုအဓိပ္ပာယ်ဖွင့်ဆိုခြင်းတလို့ဖွင့်ဆိုပြီးအမျိုးမျိုးယူဆလို့ရတာကြောင့်ရှုပ်ထွေးနေတာပါပြည်တော်စုလွတ်တော်ဥရေရေးရနဲ့အထူးကိစ္စရညာလေးလာတုံးသက်ရေးကော်မရှင်ဆိုပြီးဖွဲ့ထားတယ်ဆိုရင်အထူးကိစ္စဆိုတဲ့စကားရရဲ့အဓိပ္ပာယ်ကဥပဒေရေးရနဲ့လဲဆိုင်တယ်အထူးလဲဖြစ်ရမယ်ဆိုတဲ့သဘောဒါဆိုရင်လွတ်တော်ရဲ့ဆောင်ရွက်ချက်တွေမှာအထူးကိစ္စမျိုးပါလာရင်အဲ့ဒီအဖွဲ့ကလိလာမင်းသုံးသက်မင်းဆိုပြီးဥပဒေတော်အတိအပြုပြဋ္ဌာန်းပေးလို့တော့မရဘူးထင်ပါတယ်။အကြံပေးပုံစံမျိုးလား
လိုအပ်ချက်အရသမရနယ်လွှတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကတည်တံ့ဖွဲ့စည်းထားခြင်းမျိုးလားဆိုတာဖွဲ့စည်းပုံကိုယုံဆုံးဖြတ်ချက်ကြားမှာသိနိုင်မယ်ထင်ပါလေ
။ဒါကတော့ဗိုလ်ချုပ်ကြီးဟောင်းသူရဦးရှင်မြန်ဦးဆောင်တဲ့ကော်မရှင်တက်တန်းတို့ဖို့ကန့်ကွက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တော်ရရှင်နေသူရဲ့ထင်မြင်ယူဆချက်တွေကို VOA Facebook စာမျက်နှာမှာလာပြီးတော့ပုံမှန်လင်းလင်းရေးလာကြတာတွေပါ။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။တော်ရရှင်ကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ထပ်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတဲ့ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုဆက်ပြီးတော့မြန်မာဒေသသတို့ရှင်တွေအတွက်မြန်မာနိုင်ငံမှာအခုခေတ်စားနေတဲ့တခြင်းတစ်လေတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်။ရဲရောင်ဆိုရင်လူငယ်တွေကြားမှာတော်တော်လေးရေပန်းစားတာတွေ့ရပါတယ်။ဒါကြောင့်မို့ရဲရောင်တည်ဆူထားတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်ရှင်။သူ့ရဲ့နောက်ဆုံးထွက်တဲ့ဒေးတပြားလေးကဖြစ်ပါတယ်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါမဲ့ဒီနောက်ဆုံးထွက်တဲ့ဒေးတပြားလေးကအသက်သွင်းပေးပါဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ในไอ้ด้วยกองเปียงเป็ดฉันเน่ฉันนายเกยเย่ยายากูเลยอมซูเป็ดฉันเน่ควินพิวเป้ยเน่มีนี่รอพี่มาบ่ายายากูมีเน่ไปดอมานำนายชิงเก้บะบูเน่ละควินโบไปตีดาบ่ายายากูเมรันจะปะตะด้วยเน่เน่เลยมะซานาเป้บูညောင်းတဲ့ချက်တွေအားလုံးနေရတွင်သွားပြီညံ့ကြော်နေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်ဆင်းသွားပြီမမယုံနိုင်သေးဘူးနေမလဲခင်ထားသူပါမပွားမယူသူတည်းမေ့ချက်တို့ခုစွခွင့်ပေးပါလားအချက်ကိုကိုဝဲချသူပါရရာကိုမင်းသဘောတိုင်းမဲငါဘဝကိုအသက်သွင်းပါ
ရဲရောင်ကြီးဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သွင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ဒုနေရမလဲကြောင်းထင်ကလူတွေမြင်လဲ။ Take me လို့ take face သွားမို့နေမှာ။ဒုနေရတွေကွာဝဲလို့နေပါစေကွယ်။ Take me ပဲနေကြောက်တာလူတွေရာ။ Mean me အရာရာအားလုံးသို့မို့တဲ့အာလုံးနေတဲ့လွင့်သွားပြီညံ့ကြော်နေလားခုနေပြောခဲ့တဲ့စကားကြောင့်ငါစိတ်ဆင်းသွားပြီမမယုံနိုင်သေးဘူးနေလိုက်ခင်ထားသူပါမပွားမယူသူတည်းမင်းချစ်တို့ခုသွခွင့်ပေးပါလားအချစ်ကိုကိုဝဲချသူပါရရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းလား
တနာကျော်စီစဉ်တိဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ပြည်သူတွေကိုလှုပ်ချင်သလိုလှုပ်တဲ့ဥပဒေမဲ့ပြုကျင့်မှုတွေခေတ်ကုန်တော့မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါလိမ့်ရှင်။
မလာတရနေ့ကပြည်တော်စုလွတ်တော်ဟာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်လုံခြုံမှုကိုကာကွယ်ပေးရေးဥပဒေကြမ်းဆိုတာကိုအတည်ပြုပေးခဲ့ပါတယ်။ဒီဥပဒေဟာအလွန်ထူးခြားပြီးမြန်မာနိုင်ငံကိုဒီမိုကရေစီနိုင်ငံတစ်နိုင်ငံအဖြစ်ခေါ်ဆိုသတ်မှတ်နိုင်အောင်တည်ထေခံပေးမယ့်ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတည်ဆဲဥပဒေပေါင်းရာနဲ့ချီရှိနေပါတယ်။အာလုံနီပါလောင်ဟာအစိုးရနဲ့အာဏာပိုင်တွေကိုကာကွယ်ပေးတာပြည်သူလူထုကိုဟိုဟာမလုပ်နဲ့ဒီဟာမလုပ်နဲ့လုပ်ရင်ဒီလိုပြစ်ဒဏ်တွေစီရင်တာခံရမယ်ဆိုတဲ့သဘောပြထမ်းထားတဲ့ဥပဒေတွေကြီးပါပဲလွတ်တော်မှာအတည်ပြုလိုက်ပြီးမကြာခင်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော့မယ့်အခုဥပဒေကတော့အရင်ရင်ကရှင်းနေနေပြီးသားဥပဒေတွေနဲ့ခြားနာပြီးပြည်သူတွေကိုအကာအကွယ်ပေးမယ့်ဥပဒေဖြစ်သလိုတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဥပဒေပါပြထမ်းချက်ကိုမလိုက်နိုင်ရင်ပြက်ကွက်ရင်ထောင်ဘလောက်ချမယ်ငွေတံဘလောက်ဆောင်ရမယ်ဆိုပြီးပြထမ်းပေးထားတဲ့ဥပဒေမျိုးဖြစ်လို့ပါပဲဒီဥပဒေဘယ်လိုမျိုးလဲဥပဒေအတည်ဖြစ်လာအောင်လွတ်တော်တဲ့ဘယ်လိုစူးစမ်းကြရသလဲမူလဥပဒေကြမ်းနဲ့အခုအတည်ပြုလိုက်တဲ့ဥပဒေကြမ်းပါရီကွာချသွားတယ်လေဒီဥပဒေဘလို့အကျိုးသက်ရောက်စေနိုင်တယ်လဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ
်အတီးပြုတ်ပြီးဥပဒေထဲမှာအခုလိုအချက်လက်တွေပါပါတယ်အခန်း3တက်ဆိုင်ရာဝန်ကြီးဌာန၏တာဝန်များခေါင်းစဉ်အောက်မှာပုံမှန်5တက်ဆိုင်ရာဝန်ကြီးဌာနနှင့်တာဝန်ရှိသူများသည်ကာကြီးတီစဲဥပဒေနှင့်အညီမှတပါညီသူကိုမှလွတ်လပ်မှုကိုဖြစ်စေပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုဖြစ်စေမျက်နှာဆုံးရှုံးမှုမရှိစေရန်ညီသူကိုမဆိုကာကွယ်ပေးရမည်။ကာကွယ်ပုဂ္ဂိုလ်တဦးဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းသို့တည်ဆဲဥပဒေတရက်အရာဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းပြုလုပ်လိုလျင်တပ်ဆိုင်ရာရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်စေယာအိမ်မှုသို့မဟုတ်ဆဲအိမ်မှုဖြစ်စေအနည်းဆုံးတပ်သေးနှစ်ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်တားမြစ်ချက်များအခမ်းမှာတော့ပုံမှခွန်ညီသူမတီစဲဥပဒေတရရဲ့အရာခွင့်ပြုသည့်ကိစ္စမှာတပါစီရင်ပိုင်ခွင့်ရှိသောတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရပုံမှရှိညီသူမတီစဲဥပဒေနှင့်အညီခွင့်ပြုမိခွင့်ပြုချက်သို့မဟုတ်ဝရန်တစုံတရာမရှိဘဲဖြစ်စီနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကာကြီးနိုင်ငံသားတဦး၏နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံအတွင်းဝင်ရောက်ရှာဖွေခြင်းတိမ့်ဆဲခြင်းသို့မဟုတ်သူတဦးဦးအားဖမ်းဆီးခြင်းမပြုရခါခွေနိုင်ငံသားတဦး၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိုက်ခါထိခိုက်စေသောနောက်ရောင်ခံစောင့်ကြည့်ခြင်းစုံတောက်ခြင်းနှင့်စုံစမ်းခြင်းမပြုရ။ကငယ်ပုဂ္ဂိုလ်တဦးနှင့်တဦးကြားဆက်သွယ်ရေးကိရိယာတစ်မျိုးမျိုးဖြင့်ဆက်သွယ်ပြောကြားခြင်းကိုကြားဖြတ်ဖမ်းယူနားထောင်ခြင်းသို့မဟုတ်တနည်းနည်းဖြင့်အနှောက်အယှက်ပေးခြင်းမပြုလို့ရအစရှိသဖြင့်ပြထမ်းထားပါ
ဒီပြထမ်းချက်တွေကိုမလိုက်နိုင်ရင်ရဲဓာတ်မတ်မှုဝင်းဌာနတာဝန်ရှိသူတွေကိုထောင်နဲ့6လကနေ3နှစ်အထိအပြင်ငွေတံမှာချမှတ်နိုင်တယ်ဆိုပြီးဖော်ပြထားပါတယ်ပုံမှန်ကိုမှာတော့ပြည်သူတွေအနေနဲ့အဲ့လိုပြုမှုခံရတယ်လို့ရဲတပ်ဖွဲ့ကိုသွားတိုင်ရင်ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်154နဲ့အညီချက်ချင်းအရေးယူဆောင်ရမယ်လို့ဖော်ပြထားပြီးမလိုက်နာစစ်စစ်အပြစ်ရှိကြောင်တွေးရှိရင်အဲ့ဒီရဲတပ်ဖွဲ့စခန်းမှုကိုထောင်တစ်နှစ်ကနေ9နှစ်အထိချနိုင်တဲ့အပြင်ငွေတံမှာချနိုင်တယ်ဆိုပြီးဖော်ပြထားတာတွေ့ရပါလေ
ဒီဥပဒေနဲ့ပတ်သက်ပြီးလွှတ်တော်တွေမှာအခြေတည်အများကြီးဆွေးနွေးခဲ့ကြပါသေးတယ်အထူးသဖြင့်ပြည်သူတွေကိုအခုလိုဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးလိုက်ရင်လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်ဆိုပြီးမေးခွန်းထုတ်မှုဖြစ်ပါတယ်ဥပမာလုံခြုံရေးအရာလိုအပ်ရင်နောက်ရောက်ခံလိုက်ကြည့်မယ်လိုအပ်ရင်တယ်လီဖုန်းဆက်သွယ်ရေးဆိုင်ရာအချက်လက်တွေကိုတောင်းယူမယ်ကြားဖြတ်နားထောင်မယ်စတဲ့အချက်တွေမှာဖြစ်ပါတယ်အဲ့ဒီအတွက် NLD ဘက်ကနေပုံမှန်ရှိမှညီသူမြတ တည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေဆိုတဲ့စကားရက်ထပ်ပြီးဖြည့်သွင်းအတည်ပြုခဲ့တာတွေ့ရပါတယ်အတိတ်တွေကတော့ဥပဒေနဲ့အညီဆိုရင်ဒါတွေလုပ်လို့ရတယ်ဥပဒေမဲ့တွေမလုပ်ကြနဲ့ဆိုတဲ့သဘောပါပဲအထူးခြားဆုံးကတော့ဒီပြဋ္ဌာန်းချက်ပါပုံမှန်တွေနဲ့ပတ်သက်ပြီးကျူးလွန်ခံရတယ်လို့ထင်တဲ့ပြည်သူတွေကတိုင်ကြားလာရင်ဝင်ကြီးဌာနဟာရပ်ပေါင်း30အတွင်းအကြောင်းပြန်ကြားရမယ်ဆိုတာပဲဖြစ်ပါတယ်ပို့ပြီးအဓိကကြတာက yes ခန့်ကိုသွားတိုင်ရင်သွားပြီးသတင်းပေးရင် yes ခန့်မှုဟာပုံမှန်154နဲ့အညီအမှုဖွင့်ရေးယူဆောင်ရွက်ပေးရမယ်အဲ့ဒါကိုအကြောင်းမဲ့ပြက်ကွက်ရင်ထောင်တစ်နှစ်ကနေ5နှစ်အထိချခံရမယ်ဆိုတာပါပဲ
။ခြုံကြီးပြောရရင်တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွတ်တော်လက်ထက်မှာအခုလိုဒီမိုကရေစီဆန်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခဲ့တာဖြစ်လို့ပြည်သူတွေအတွက်အများကြီးအကျိုးရှိစေမှာဖြစ်ပါတယ်။အရင်ခေတ်ဟောင်းတုန်းကလိုအာဏာပိုင်တွေဟာပြည်သူတွေရဲ့နေအိမ်တကားတွေကိုရိုက်ချိုးဝင်ကျင်သလိုဝင်မယ်ဖမ်းကျင်သလိုဖမ်းမယ်ခဏဆိုပြီးခေါ်သွားရင်ခေါ်သွားမယ်နှိပ်စက်ရင်နှိပ်စက်မယ်တယ်လီဖုန်းတွေကြားဖြတ်နားထောင်ကျင်တိုင်းနားထောင်မယ်စတာတွေလုပ်လို့ရတဲ့ခေတ်ကုံတော့မယ်ဆိုတဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီဥပဒေအတွက်တပ်မတော်ကထိန်းချုပ်ထားတဲ့ပြည်ထောင်စုဝန်ကြီးဌာနကနှီးဥပဒေရေးဆွဲရမှာဖြစ်လို့ဥပဒေအသက်ဘလောက်ဝင်မယ်ပြည်သူလူထုအနေနဲ့တရားဥပဒေရဲ့အကာအကွယ်အစောက်အရှောက်ဘလောက်ရတယ်ဆိုတာဆက်ပြီးစောင့်ကြည့်ရအောင်မှာဖြစ်ကြောင်းပ
ါသူစစ်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်တယ်လို့ VOA website စာမျက်နှာမှာလည်းအသံပိုင်းနဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးတက်နေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင
်ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာဘရာဇီးစံပါအကကြောင်းတွေပါဝင်ရှင်တန်ကြတဲ့ကာနီဗယ်ပွဲတော်ကြီးတစ်ခုကိုတုံ့ရတာကျင်းပကြပါတယ်ပါဝင်တဲ့အကကြောင်းတွေဟာရိုးရာပုံမြင်တွေကိုအကတွေတချင်းတွေနဲ့ပုံဖော်ကြရတာဖြစ်ပြီးတော့အနည်းဆုံးအလားပြားရင်6စီလောက်အသုံးပြုပါရယ်အနိုင်ရရှိတဲ့သူဟာစူဖလားကြီးကိုကန်ညောက်နိုင်မှာဖြစ်တယ်လို့ပါတီအကြီးအကျယ်ချင်းပါပြီးတော့တစ်နှစ်လုံးအနိုင်ရတဲ့အကြောင်းကိုကြွားနိုင်မှာပါအခုလိုကာနီဗယ်ပွဲတော်ကြီးဟာဆန်ပါဒရုံးနေရာကိုဥတည်သွားကြတာဖြစ်ပြီးကြီးစုသူပေါင်း 9,000 ကျော်နဲ့ရုပ်မြင်သံကြားကနေကြီးစုတဲ့သူကတန်းတဲ့ချီပြီးရှိပါရယ်ဒီနေ့ကျင်းပတဲ့ပွဲမှာတော့မတော်တဆဖြစ်ရက်နှစ်ခုရှိခဲ့ပြီးလူအနည်းဆုံး30လောက်ထိခဲ့ဒဏ်ရာတွေရခဲ့ကြပါရယ်ကားပြတဲ့ကားပေါ်ကဆင်ပြူကြတဲ့ဖြစ်ရက်အပါအဝင်ဘေးကရက်ကြည့်နေတဲ့သူတွေကိုကားနဲ့ဝင်တိုက်မိတာလည်းဖြစ်ခဲ့ပါတယ်။ဘရာဇီးနိုင်ငံကဆန်ပါစီတန်းလက်လက်ပွဲတွင်နဲ့လမ်းပေါ်ကကားပွဲတွေကိုဘလူးခေါ့စ်လို့ခေါ်ကြပြီးတော့ထောင်ထောင်ချီတဲ့လူတွေဟာလမ်းပေါ်မှာပဲပျော်ပျော်ရွှင်ရွှင်ကားကုန်စားတောက်ကြပါတယ်။အဲ့ဒီအတွေ့အကြုံလေနိုင်ငံတကာကခီးသွွားဧည့်သည်တွေတန်းနေချီလာရောက်လည်ပတ်ကြပြီးတော့စီးပွားရေးအတွက်လည်းလိုအပ်တဲ့ဒေါ်လာတန်းပေါင်းများစွာကိုရရှိစေတာပါရှင်။
ပင်နိုင်ငံကနေရီကျွန်းပေါ်မှာလဲ Los Indianos ဆိုတဲ့ကာနီဗယ်ပွဲတော်ကိုလဲဆင်နွှဲခဲ့ကြပါတယ်ဒီပွဲတော်မှာဆင်နွှဲတဲ့သူတွေကအင်ကြီးအဖြူဘောင်းမီအဖြူတွေကိုဝတ်ဆင်ထားကြတာဖြစ်ပြီးတော့ပေါင်နာအဖြူရောင်တွေလဲအချင်းချင်းဖြန့်ပတ်ကြတာပါ Days of the Indians ထာနေ Indian နေရဲ့ပွဲတော်နေလို့အဓိပ္ပာယ်ရတဲ့ဒီပွဲတော်ဟာကနေရီကျွန်းကနေ Latin America နိုင်ငံတွေကိုရွှေ့ပြောင်းပြီးပြန်လာတဲ့အခါမှာတော့ကျွဲဝချမ်းသာလာတဲ့အထိတ်အမှတ်နဲ့ဆင်နွှဲကြတာလည်းဖြစ်ပါတယ်နောက်ထပ်နာမည်ကြီးလူသိများတဲ့ကာနီဗယ်ပွဲတစ်ခုကတော့စပိန်နိုင်ငံအနောက်တောင်ဘက်ကမ်းခြေမြို့လေးဖြစ်တဲ့ကာဒစ်မှာကျင်းပတဲ့ပွဲဖြစ်ပါတယ်။ဒီမြို့မှာကျင်းပတဲ့ပွဲကတော့ဥရောပတစ်ခွင်မှာအကြီးကျယ်ဆုံးလို့သတ်မှတ်ကြပါတယ်။ဆယ်ရက်ကြာကျင်းပပြီးတော့စနေတနင်္ဂနွေပိတ်ရက်နှစ်ပတ်ပါဝင်တဲ့ပွဲမှာနိုင်ငံကခီးသွွားဧည့်သည်တွေလည်းအများကြီးလာရောက်ကြတဲ့အတွက်ဟိုတယ်အခန်းတွေကိုလည်းလာပေါင်းများစွာကြိုတင်မှာကြားထားရပါတယ်။
ဒီအမှုပညာပြလိုက်မှာအမှုပညာရှင်အိဗရာဟန်ပွင့်ချီပဲတယောက်တန်ချိန်17တန်လေးတဲ့ကြောက်တုံးကြီးရဲ့အလဲကြောက်တုံးထဲမှာတပည့်ကြာဝင်ထိုင်ပြီးတဲ့နောက်ပြန်ထွက်လာခဲ့ပါပြီ။ပြီးခဲ့တဲ့သတင်းပတ်သူဝင်ထိုင်တဲ့အချိန်မှာဘယ်လိုအခြေအနေရှိသလဲဆိုတာကို AFP ကမေးမြန်းတဲ့အခါမှာတော့သူဟာလူတွေရဲ့အာရုံစိုက်ခံရမှုဘယ်လိုလုပ်ရမလဲဆိုတာအမြဲကြံစည်နေခဲ့တယ်လို့ပြောပါတယ်။ကြောက်တုံးနှစ်တုံးကိုအလဲကထက်ချမ်းခွဲလိုက်ပြီးတော့အထဲကလူပုံစံလှုပ်ထားတဲ့နေရာမှာဝင်ထိုင်နေတာပါ။အထဲမှာတော့ရေအစားအစာနဲ့အသားကြောင့်နင်းငယ်ထားလို့ရတဲ့နေရာလေးလည်းရှိပါတယ်။လာကြည့်တဲ့သူတွေဟာကြောက်တုံးနှချမ်းကွဲလေးကနေသူ့ကိုလှမ်းပြီးတော့စကားပြောကြပါတယ်။ကြပြားတွေလက်ဖက်ပြတဲ့သူတွေရှိတယ်လို့သူတို့ရဲ့အိမ်မက်တွေ၆ချားစရာကိစ္စတွေကိုလာပြီးတော့ပြောကြတဲ့သူတွေလည်းရှိပါတယ်။ သူ့ရဲ့အညစ်အကြေးတွေကိုလည်းဒေသဝန်ကြီးမှထားရတယ်လို့ကျင်းငယ်ကလည်းရေးသံဘူးထဲမှာဆွရတာပါ။နိုင်ရီလည်းပတ်မလာတဲ့အတွက်ဘယ်အချိန်ရောက်နေပြီလဲဆိုတာမပြောနိုင်တယ်လို့အိတ်ဖို့အတွက်လည်းအရန်ခက်ခဲတယ်လို့ပြောပါရယ်။
ရုရှားနိုင်ငံမော်စကိုမြို့အနီးကလူဘာစကီဒေသမှာရေခဲပြင်စကိတ်စီးပြီးတော့သပွဲတင်တန်းနှင်ရိုက်ခဲ့ကြပါတယ်။ရေခဲပြင်ပေါ်မှာချောနေတဲ့အတွက်စကိတ်စီးရတာခက်ခဲတယ်လို့ပင်ပေါင်လုံးလေးနောက်ကိုလိုက်ရိုက်ရတဲ့ကိစ္စကလည်းအင်မတန်ခက်ခဲတာပါ။အေးလွန်းလှတဲ့ရာသီမှာကျင်းပခဲ့တာဖြစ်ပြီးနှင်းတွေကလည်းတဖွဲ့ဖွဲ့ကျနေခဲ့ပါတယ
်။ကဘာတလွားထူးခြားစံပြသတင်းပတ်စဉ်ကဏ္ဍကိုနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA အင်တာနက်စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်လို့ရသလိုမနေ့၈ :00 ကနေ၉ :00 ထိတစ်ချိန်၊နေ့လယ်၁၂ :00 ကနေနေ့ခင်း၁ :00 ထိတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးပါရယ်။ VOA အင်တာနက်စာမျက်နှာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရယ်။နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်ရှင်။အခုသတင်းအစီအစဉ်အဆုံးမတတ်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြင်ညာပေးပါဦးမယ်ရှင်။
နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းတွေကိုရွေးကောက်ပွဲမတိုင်ခင်တလလောက်လို့မှသမရဟောင်း Barack Obama ကခိုးပြီးနားထောင်ခဲ့တယ်လို့စနေနေ့မှာသမရ Trump ကပြောကြားချက်အတွက်သူ့ရဲ့ပြောကြားချက်ဟာမှန်ကန်ကြောင်းတက်တည်ပြမယ်လို့ပြောကြားလိုက်ပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးမှဖြစ်ပြီးသူမှန်ကန်ကြောင်းတွေ့ရလိမ့်မယ်လို့သမရ Trump ကပြောကြောင်းသူ့ရဲ့မိတ်ဆွေ Christopher Rudy ကပြောပါတယ်။အမျိုးသားထောင်နိုင်အကြီးအကဲဟောင်း James Clapper ကတော့အဲ့ဒီချိန်ကသမရလောင်းဖြစ်တဲ့ရွေးကောက်ခံထားရသူဖြစ်စေသူ့ရွေးကောက်ပွဲစီရင်ရေးအဖွဲ့ကိုဖြစ်စေဒီအဖွဲ့တွေကအဖွဲ့ဝင်တစုံတစ်ယောက်ကိုဖြစ်စေသူ့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေကိုခိုးနှောက်ထောင်လာတခုမှမရှိဘူးလို့ပြောပါတယ်။American ပြည်အောင်စုပြည်ဝင်ခွင့်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်တဲ့သမရရဲ့အမိန့်ကြေညာချက်အစ်စ်ကိုသမရ Donald Trump ကတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်မယ်လို့မျှော်လင့်ရပါတယ်။အရင်ကထုတ်ပြန်ခဲ့တဲ့ Trump အစိုးရအဖွဲ့အမိန့်ကိုပြည်အောင်စုတရားရုံးကနေ Hunter Pace ကဖြစ်ပါတယ်။မူလကထုတ်ပြန်ခဲ့တဲ့ယာယီပြည်ဝင်ခွင့်ကန့်သက်ချက်ထဲမှာ American ကိုရှစ်ပြောင်းအခြေချနေထိုင်ကြမယ်ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေပါပေမဲ့အခုအစ်စ်ထုတ်ပြန်ချက်ထဲမှာတော့အီရန်နိုင်ငံမပါဝင်တော့ဘူးလို့သတင်းတွေမှာရေးသားဖော်ပြနေပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအခန်းကဏ္ဍကိုမြင့်တင်ပေးနိုင်ဖို့နိုင်ငံတော်၏တိုင်းပြည်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ကိုယ်တိုင်ပါဝင်လှုပ်ဆောင်နေပြီးဒီကနေ့မတ်လ6ရက်တနင်္လာနေ့ကနေလာမယ့်တနင်္လာမတ်လ7ရက်နေ့အထိရသက်တပတ်ကိုအမျိုးသမီးများရသက်တပတ်ဖြစ်နေတတ်မှတ်ကျင်းပသွားမှာဖြစ်ပါတယ်။ဂျပန်ဘုရင်အကီဟီရိုဟာကွယ်လွန်အိဆာရောက်တော့တဲ့ထိုင်းပြည်ကြီးဘူမီဖွန်အဗ်ဒူရတ်အတက်ကိုတနင်္လာနေ့မှာတောရောက်ဂါရဝပြုခဲ့ပါတယ်။ဂျပန်ပြည်ရတရုတ်နိုင်ငံရဲ့အနေမြေချက်တွင်မှုဆန့်ကျင်ထောက်ခံမှုရဖို့ကြိုးပမ်းတဲ့အနေနဲ့ဗီယက်နမ်နိုင်ငံကိုတရင်သက်ပတ်ကြတောရောက်လဲပတ်ခဲ့ပြီးထိုင်းနိုင်ငံကိုတောရောက်တာဖြစ်ပါတယ်
။မလ6ရက် VOA American တန်ရဲ့နောက်ဆုံးရနိုင်ငံတကာတရင်အချင်းချုပ်ကိုဒေါက်ကင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။တနင်္လာနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.